ဟောင်ကောင်ကနေဒီယုတ်ပြည်မကြီးကိုရာဇဝတ်သားတွေလွှဲပြောင်းပေးရမယ်ဥပဒေမူကြမ်းကိုတရားဝင်ချုပ်သိမ်းတော့မယ်လို့ဟောင်ကောင်အချုပ်အမှုကယ်ရီလမ်းကဒီကနေ့ကြေညာလိုက်ပါတယ်။ဒါအပြင်ဒီဥပဒေမူကြမ်းကိုချုပ်သိမ်းဖို့လာပေါင်းများစွာဆန္ဒပြနေကြသူတွေရဲ့တောင်းဆိုချက်တစ်ချက်ကိုလက်ရွတ်လိုက်တာပဲဖြစ်ပါတယ်။ဥပဒေမူကြမ်းအရဆိုရင်ဟောင်ကောင်ဒေသခံတွေတရုတ်ပြည်မကြီးများတရားရင်ဆိုင်ဖို့အပို့ခံရမယ်ရည်ရှိခဲ့တာပါ။ဒါကြောင့်မဲဆန္ဒပြပွဲကြီးတွေဖြစ်လာပြီးတခါတခါရုံးဝင်းဆန်ခန့်အခြေအနေတွေရောက်ခဲ့တယ်လို့ဒီလအစောပိုင်းကဆိုရင်ဟောင်ကောင်လေစိတ်ပိတ်သွားတဲ့အထိပါဖြစ်ခဲ့ပါတယ်။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအစမတန်အင်အားသုံးပြီးအကြမ်းဖက်နှိမ်နှင်းဖြိုခွဲတယ်ဆိုတဲ့ပေါ်တီးကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့အပါအဝင်တခြားတောင်းဆိုချက်တွေကိုတော့ဆွေးရအနေနဲ့လက်မခံဘူးလို့ကြိုတင်ရိုက်ကူးသွင်းယူထားပြီးရုပ်တံကနေဒီနေ့ထုတ်လွှင့်တဲ့ညင်ညာချက်ထဲမှာအုပ်ချုပ်ရေးမှူးလမ်းကပြောထားပါတယ်။ဒါပေမဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့ရဲတပ်ဖွဲ့စောင့်ကြည့်တီးကြတဲ့ဌာနမှာအဖွဲ့ဝင်တင်မြှောက်ကူတော့ထပ်ခန့်လိုက်ပါတယ်။ဖမ်းဆီးထားသူတွေကိုဆွဲချက်မတင်နဲ့ပြန်လွှတ်ပေးဖို့လဲဆန္ဒပြသူတွေကတောင်းဆိုထားပေမဲ့ကယ်ရီလမ်းကတော့ဒါဟာလက်ခံနိုင်စရာမရှိဘူးလို့ပြောပါတယ်။ဒေါက်တာအမတ်ဒူးကဥပဒေမူကြမ်းကိုရုပ်သိမ်းတာကလုံလောက်မှုမရှိသလိုတိတ်နောက်ကျလွန်နေပြီလို့ပြောပါတယ်။